ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်အတွင်းမှာတအောင်းပလောင်တရားလမ်းလေးအဖွဲ့ကနေတရားရေးအဖွဲ့ဝင်၉ဦးကိုမနေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိရသေးပေမဲ့လောလောဆယ်မှာတော့သူတို့တွေလွတ်မြောက်ဖို့ကြိုးပမ်းနေသေးပဲလို့ညှိနှိုင်းရေးအဖွဲ့ဝင်တွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကနမ်ဆန်လမ်းပေါ်မှာကြောင်မဲခရိုင်တရားသူကြီးနဲ့ဇနီးအပါအဝင်တရားသူကြီးတွေဥပဒေအရာရှိတွေလိုက်ပါလာတဲ့ကားတစ်စီးကိုမနေ့ကတအောင်းပလောင် TNL အဖွဲ့ကတားဆီးပြီးကားပေါ်လိုက်ပါလာတဲ့သူတွေအားလုံးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ကြောင်မဲခရိုင်တရားသူကြီးအပါအဝင်တရားရေးဝန်ထမ်းတွေအဖမ်းခံရတာနဲ့ပတ်သက်လို့ရွှေဖီမြေသတင်းဌာနကအက်ဒီတာမိုင်းအနိုင်ကအခုလိုပြောပါတယ
်။မနေ့ကမနေ့ပိုင်း10နိုင်ခွဲဝင်ချင်းမှာအဒီနမ်တန်ပတ်တဲ့လမ်းမှာဝလမ်းမှာကြည့်ပေးမှာအမှလည်းတော့ TNL လည်းအရင်တော့အနေအမှာတော့ပုံမှန်ကျောင်းကျောင်းတို့အလပေါ်ဆံမျိုးမူစီဝါစီစီရဲ့ဆံမျိုးလောက်တယ်လေအလောက်တဲ့ချိန်မှာပတိဟိုသူတို့နဲ့ကူးတဲ့ပုံစံမျိုးဖြစ်သွားပါဘူ
းအဖမ်းစီးခံခဲ့ရတဲ့သူတွေကတော့ကြောင်မဲခရိုင်တရားသူကြီးဥခင်မောင်အေးနဲ့ဇနီးနန်းဆန်တရားသူကြီးဥကောင်းဘုံနိုင်မန်တုံတရားသူကြီးဥဇော်ဇော်နန်းဆန်ဥပရိအရာရှိဥမျိုးထက်ဇော်အပါဝင်အငှားလိုက်ရှေ့နေရရုံးစရေစုစုပေါင်း၉ဦးအဖမ်းစီးခံခဲ့ရတာပါဖမ်းစီးသွားတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ TNL အဖွဲ့နဲ့ဆက်သွယ်ချက်အရလက်ရှိအဖမ်းဆီးခံရသူတွေကိုသူတို့ကောင်းကောင်းမွန်မွန်ထိန်းသိမ်းထားပြီးစစ်ဆေးနေကြောင်းပြန်ကြားခဲ့တယ်လို့မိုင်းအနိုင်ကဆက်ပြောပါတယ်
။ဘာလို့လဲဆိုတော့သူတို့ဗါဆက်လုံးမလဲဆိုတဲ့ဟာကတော့သူတို့မင်းမြန်စစ်ဆေးတဲ့အချိန်နေပေါ်မူတယ်လို့တော့ပြောတယ်
။ဖမ်းဆီးသွားတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌမိုင်းသိန်းစော်ကတော့တရားရေးအဖွဲ့တွေလွတ်မြောက်ဖို့ကြိုးပမ်းနေသေးပဲလို့ပြောပါတယ်။
ဒီကိစ္စလေးတော့ဟိုကတော့ကျွန်တော်ကတော့ဒီမှာဟိုလုပ်နေတဲ့အခါကျတော့တစ်ဖက်မှာလည်းဖြစ်ဖြစ်ဖြစ်မှာဖြစ်ဖြစ်နော
်လက်ရှိအခြေအနေမှာတော့သူတို့တွေပြန်လွတ်လာဖို့ညှိနှိုင်းနေကြပြီးနောက်ဆုံးညနေပိုင်းအချိန်ထိတော့ပြန်မလွတ်လာသေးပါဘူးဖမ်းဆီးခံရတဲ့အခြေအနေတွေကိုသိရှိဖို့ TNL အဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ